ပြီးခဲ့တဲ့ရက်ပိုင်းကဆရုပ်ချုပ်ရေးကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနကသူတွေနဲ့တရုတ်နိုင်ငံကကိုယ်စားလှယ်တချို့လက်ရှိပြည်တွင်းအခြေအနေရိုက်ခတ်မှုကြောင့်တရုတ် gas pipeline လုံခြုံရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတစ်ခုလုပ်ခဲ့တာကြောင့်ဖြစ်တယ်လို့ပြောပါတယ်။အဲဒီလိုစီးပွဲပွဲလုပ်တဲ့အခါမှာပါဝင်ခဲ့သူတချို့စီကနေအတွင်းသတင်းအချက်အလက်ပေါက်ကြားမှုကြောင့်ဆိုပြီးနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးချမ်းရေးအပါအဝင်လက်ထောက်ညွှန်ကြားမှုအဆင့်ရှိသူဦးစိုးသူရာတို့ဖမ်းဆီးထိန်းသိမ်းခံရတယ်လို့ကနဦးသတင်းရထားတာပါ။ဒီကနေ့မနက်ပိုင်းမှာတော့ဦးချမ်းအေးကိုအရက်ဝတ်လူ6ယောက်ကနိုင်ငံခြားရေးဝန်ကြီးဌာနရုံးချုပ်ကနေမျက်နှာဆွတ်ပြီးတော့ခေါ်ဆောင်သွားတယ်လို့မျက်မြင်သက်သေတူကပြောပါတယ
်6ယောက်လောက်ကြားရရပေါ့တမ်းအေးစီကဘာမှချုံလုံးခါကြီးမရှိဘဲခေါ်လာခဲ့ပြီးတော့ချိန်ကအလုံးကားမျိုးနောက်ကတော့ဒီလိုအဲ့လိုမျိုးပဲယူနီဖောင်းမှမပါဘူးအရက်ဝတ်ပဲပေါ့နော်တမ်းလူပုံနဲ့မျက်ထောင်တော့မောင်းမောင်းနေဝင်တဲ့ချိန်မှာအဲ့ကြမှာတွန်းတင်လိုက်တယ်လို့နေပြီးတော့တကားမပြင်ချင်တာတို့ခေါင်းကိုဆက်လိုက်ဦးချမ်းကြီးကသူကစီဗီအမ်ဆိုပြီးတော့မကြင်ညာဘူးဗျာဒါမှစီဗီအမ်ကိုသူကထောက်ခံနေတယ်မှာတော့ပါမယ်လို့ဆိုထင်တယ်ဘာလို့လဲဆိုတော့သူကသူ့တနေချင်းတယောက်ထားရနေပြီးတော့မှအဒီတော့နေလာဘူးလေဟိုအလုံးထွက်သွားပြီးတော့ဒီမှာနေနေတဲ့လူစီတူနဲ့ချိတ်ဆက်တွေရှိရတယ်အဲ့လိုမျိုးချိတ်ဆက်ရှိတော့သူတို့တချို့သတင်းတွေပါရောဟိုဘောနော်အတွင်းသတင်းတွေပေါ့ချမှုနဲ့ပတ်သက်ပြောဆိုနေရရှိပြီးတော့ခေါ်ရလို့လည်းကျွန်တော်ကမြင်တယ်တရုတ်ကပ်ပိုင်ကဒေသနဲ့ပတ်သက်ပြီးစီဝီလို့တဲ့ဒေသလေးအဲ့ဒေသနဲ့ပတ်သက်ပြီးသတင်းပေါ့ချလို့ရှိပြီးတော့အစီအစဉ်ကြီးတွေဝင်နေတယ်လို့ပြောနေပို့ပ
ါမျက်မြင်တွေ့တဲ့သူတဦးရဲ့ပြောပြချက်ဖြစ်ပါတယ်လုံခြုံရေးအရာသူ့ရဲ့အတန်ကိုပြုပြင်ထားရတာဖြစ်ပါတယ်အစည်းအဝေးအတွင်းမှာပါဝင်တဲ့ဝန်ကြီးဌာနကတခြားအစ်စ်တွေလည်းစစ်ဆေးခံနေရတယ်လို့သိရပေမဲ့ VOA အနေနဲ့လိုက်လံစုံစမ်းနေစေဖြစ်ပါတယ်။ဦးချမ်းအေးကိုဘယ်နေရာကိုခေါ်သွားတယ်လဲဆိုတာကိုတော့အခုထပ်တိမသိရသေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်း CDM အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်တဲ့နိုင်ငံခြားရေးဝန်ကြီးဌာနဝန်ထမ်း12ဦးကိုစေုပ်ချုပ်ရေးကောင်စီဘက်ကဖမ်းဆီးထားပြီးရာဇသက်ကြီးပုံမှန်905ကာကြီးနဲ့နေပြည်တော်ဒက္ခဏသီရီမြို့နယ်တရားရုံးမှာတရားစွဲဆိုထားတာရှိပါတယ်။ဒီလူတွေဟာဖေဖော်ဝါရီလ18ရက်နေ့မှာဖမ်းဆီးခံခဲ့ရတာပါ။သူတို့တွေကိုတော့လာမယ့်မတ်လ15ရက်နေ့မှာရုံးထုတ်သွားဖို့ရှိနေပါတယ
်အချိန်ကြီးကြတော့မရဘူးဗျအဲ့15ရက်နေ့တော့ဟိုရုံးချင်းချက်ရှိတယ်ဆိုပြီးတော့တိုက်ပြင်မယ်ရှင်းနေရတယ်ပြောပါရတယ်ဗျအတိပြုပါရတယ်15ရက်နေ့ဆိုတော့နေရတာလေသူတို့ကဒီအရင်တော့ကိုဗစ်စင်ဟိုထောင်ကိုကိုဗစ်စင်တာထားဖို့ပြဆိုပြီးတော့ယာယီနေနဲ့ရထားတာရှိရလေအဲ့ဒီကိုဗစ်စင်တာမှာသူတို့ထားတယ်လို့ပြောတယ်ခင်ဗ
ျရာဇသက်ကြီးပုံမှန်905ကာကြီးနဲ့အမှုဖွင့်ဖမ်းဆီးခံထားရတဲ့နိုင်ငံခြားရေးဝန်ထမ်း12ဦးကတော့အမျိုးသား3ယောက်နဲ့အမျိုးသမီး7ယောက်တို့ဖြစ်ပါတယ်။သူတို့ကိုတရားစွဲဆိုထားတဲ့ပုံမှန်905ကာကြီဟာတပ်မတော်ကိုပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုဖြစ်ပြီးတော့ပြစ်မှုထင်ရှားရင်ထောင်ဒဏ်3နှစ်အထိချခံရနိုင်ပါတယ်ရှင်။